ဒီဇင်ဘာ26ရက်နေ့မှာကြာရောက်မယ်ကရင်အမျိုးသားနှစ်တစ်ခုနှစ်အခါသမယအဖြစ် KNU ကရင်အမျိုးသားအစည်းအရုံးကကြေညာချက်ကြိုတင်ထုတ်ပြန်လာမှာကရင်အမျိုးသားအစည်းအရုံး KNU ပါဝင်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလက်နက်ကိုင်တိုက်ပွဲဝင်နေတဲ့နီလန်းကိုရပ်ဆိုင်ပြီးအပြစ်ခတ်ရစဲရေးအတွက်အစိုးရနဲ့နိုင်ငံရေးနီလန်းအရာဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရစဲခြင်းဟာညီညာရေးကိုအေကန်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကရင်အမျိုးသားတို့ကြီးအပြင်ပြည်ထောင်စုအတွင်းနေထိုင်လျက်ရှိတဲ့တိုင်းလူမျိုးတိုင်းကိုလေးစားအသိမှပြုပြီးလွတ်လပ်မှုတန်းတူမှုအပြင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးတွေကိုရရှိတဲ့အချိန်မှသာဖြစ်နိုင်မယ်လို့ဖော်ပြထားပါတယ်အဲ့ဒီအခွင့်အရေးတွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းထားဖို့လိုအပ်ကြောင်းနဲ့အဲ့ဒီလိုပြဋ္ဌာန်းထားတဲ့အခြေအနေကိုရောက်ရှိမှသာလျှင်လူမျိုးတစ်မျိုးနဲ့တစ်မျိုးအကြားပြန်လည်တည်မြတ်ခြင်းအပြင်ပြည်တွင်းညီညာရေးကိုအေကန်အမှန်ရရှိမှဖြစ်တယ်လို့ KNU ရဲ့ကရင်နှစ်တစ်ခုကြေညာချက်မှာဖော်ပြထားပါတယ် KNU အနေနဲ့လည်းအဲ့ဒီရွေးချယ်အတိုင်းဥတည်လှုပ်ဆောင်နေတဲ့အကြောင်းအဲ့ဒီညီမချင်းအောင်မြင်ရေးအတွက်ကရင်တိုင်းရင်းသားတိုင်းကလည်းကြာရအခန့်ကဏ္ဍကနေပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းကြေညာချက်မှာတိုက်တွန်းထားပါတယ်ကရင်မျိုးသားနှစ်တစ်ခုနှစ်ဟာကရင်လူမျိုးတွေရဲ့ယဉ်ကျေးမှုထုံတမ်းအစဉ်လာတွေကယဉ်ကျေးမှုရဲ့လက္ခဏာတရားဖြစ်ပြီးကရင်မျိုးသားတို့အကြားမှာအတိမတ်ပြုကျင်းပလာခဲ့တာအခုဆိုရင်ရာစုနှစ်များစွာရှိလာပြီဖြစ်ကြောင်းလဲဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2959နှစ်မြောက်ကရင်မျိုးသားနှစ်တစ်ခုနှစ်ဖြစ် KNU ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစေဖိုးကပေးပို့တဲ့တဝန်လာရမှာဖော်ပြထားပါတယ်